This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းသဘာဝအပြီးဆက်အနိုင်ရှင်ဘီတို့ကနေကင်းဝေးပြီးဘီကိလုံချုံကျမ်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2024ခုနှစ်ဒီဇင်ဘာလ9ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့Radio NUG ရဲ့စီရီသတင်းကောက်နှုတ်ချက်ကိုလွေဦးမောင်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါရယ်ရှင
်မင်္ဂလာပါခင်ဗျာယခုချိန်ကစပြီး Radio NUG မနက်ခင်းစီရီသတင်းကောက်နှုတ်ချက်များကိုတင်ဆက်ပေးပါတော့မယ်ကျွန်တော်ကတော့လွေဦးမောင်ပါပထမအဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့တဝဲတွင်စစ်ကောင်စီတပ်စခန်းစစ်ကူရင်တန်းအမတ304စစ်တမ်းလျားနဲ့ခမရ406အရာရှိအင်အားတို့တိုက်ခိုက်မှုကြောင့်စစ်သား30ကျော်သေဆုံးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်ဒီဇင်ဘာလ3ရက်နေ့တွင်တဝဲပြည်သူလူမျိုးရေးတပ် TBLF ပါဝင်သည့်တာကာယစစ်ကြောင်းနှင့်တဝဲအမျိုးသားလူမျိုးရေးတပ်တော် DNLA ရေဖြူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPPDF ချက်တင်နဲ့ဘီလုံးပြောက်ကြားတပ်ဖွဲ့နှင့် Federal ဒူဝန်တပ်ဖွဲ့တို့ပူးပေါင်းပြီးတဝဲမြို့နယ်မောင်မဲရှောင်ကျေးရွာဟာလီကွိအနီးတပ်ဆွဲထားသောအကြမ်းဖက်စစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်ရာမှာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ကြောင်းတဝဲပြည်သူလူမျိုးရေးတပ်မှတင်းထုတ်ပြန်ပါသည်ထို့နောက်တဝဲမြို့ဘက်မှစစ်ကူလာသောရင်ခွနစည်းပါရင်နှန်းကိုကြားဖြတ်တိုက်ခိုက်ခဲ့ရာနှစ်ဖက်အပြန်အလှန်ပစ်ခတ်မှုနှစ်နာရီနီးပါးထပ်မံဖြစ်ပွားခဲ့ပြီးပူးပေါင်းတပ်ဖွဲ့များ၏ပစ်ခတ်တိုက်ခိုက်မှုကြောင့်ရင်လေးစီးပျက်စီးရပ်တန့်သွားခဲ့ကာရင်ပေါ်တွင်လိုက်ပါလာသောအကြမ်းဖက်စစ်ကောင်စီတပ်သားအနည်းဆုံး73ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲဖြစ်ပွားရာနေရာသို့လက်နက်ကြီးပစ်ကူပေးနေသောအမတ်တ304အမြောက်တပ်၏စစ်တီတန်းလျာအား TBLF drone team မှနှစ်ကြိမ်ဘုံးသီးချတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ထို့နောက် TBLF drone team မှရေဖြူမြို့နယ်အခြေဆိုင်ခမရ406တရင်ရှိအရာရှိအင်အားအားတစ်ကြိမ်ဘုံးသီးချတိုက်ခိုက်ခဲ့ပါတယ်။အဆိုပါတိုက်ခိုက်မှုများတွင်အကြမ်းဖက်စစ်ကောင်စီတပ်သားစုစုပေါင်း30ကျော်သေဆုံးခဲ့ပြီးအများအပြားအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့ကြောင်းတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလပီဗမော်တိုက်ပွဲအတွင်ပြည်သူ30ခန့်သေဆုံးမှုရှိလာတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်ဗမော်တိုက်ပွဲအတွင်လက်နက်ကြီးကြရပောက်ကွဲမှုကြောင့်သေဆုံးသည့်ဒေသခံပြည်သူ30ခန့်ရှိလာကြောင်း The 74 Media မှာဖော်ပြထားပါတယ်မော်မြို့အတွင်းသို့ KIA ပူးပေါင်းတပ်များဝင်နေပြီဖြစ်ပြီးစစ်ကောင်စီခြေလင်းတပ်လင်းခလာရ136တပ်စခန်းနဲ့ကွန်ပျူတာတက္ကသိုလ်အနီးရှိစစ်ကောင်စီတပ်စခန်းများကိုတိုက်ခိုက်သိမ်းမှတ်ခဲ့ပြီးဗမော်မန်စီလမ်းရှိခလာရ49တပ်စခန်းအနီးမိုးမောင်ဗမော်လမ်းရှိလေးမိုင်းအနီးနဲ့နန်ဖားရှိဗမော်တက္ကသိုလ်တို့တိုက်ပွဲဆက်လက်ဖြစ်ပွားနေရလို့သိရပါတယ်။ဗမော်စေယုံတို့ရောက်ရှိလာသည့်စည်ရင်းအရာအရသားတိုက်ဆုံမှု19ဦးရှိကြောင်းသိရပြီးမြို့ခံတအူပြုစုထားသောစည်ရင်းအရာတိုက်ဆုံသူများတွင်ခလေး3ဦး၊ဆရာလေး5ဦး၊တက်ကြီးရွယ်ဦး17ဦးနှင့်အမျိုးသား14ဦးပါရှိကြောင်းသိရပါတယ်။ဆက်လက်ပြီးငန်းစုံမြို့နယ်တာချင်စံပြရွာကိုလေရင်ဖြင့်ပုံကျဲမှုကြောင့် PDF 2ဦးကြာဆုံးပြီးနေအိမ်စာတင်ကျောင်းနှင့်ဘုံကြီးကျောင်းများပျက်စီးခဲ့တဲ့တဲ့ရင်းကိုတင်ဆက်ပေးပါမယ်ဒီဇင်ဘာလ9ရက်နေ့ည8:45မိနစ်အချိန်မှည10:00အထိငန်းစုံမြို့နယ်တွင်အင်ဂျင်နီယာနီးပါသောတားချင်စံပြကြီးရွာကိုစစ်ကောင်စီတပ်ကလေရင်များဖြင့်ဘုံ28လုံးကျဲချမှုကြောင့် PDF 2ဦးကြာဆုံးပြီး PDF 2ဦးဒဏ်ရာရရှိခဲ့ကြောင်းဒေသတင်းများအရသိရပါတယ်နေအိမ်စာတင်ကျောင်းနှင့်ဘုံကြီးကျောင်းများပျက်စီးသွားပြီးလွားများလည်းသိမ်းဆုံးခဲ့တယ်လို့သိရပါတယ်တားချင်ကြီးရွာမှပြည်သူများမှစစ်တပ်၏ထပ်မံတိုက်ခိုက်မှုကိုခံရမည်ဆိုရင်၍ကြီးရွာမှစွန့်ခွာနေထိုင်ကြရပါတယ်ခင်ဗျာဆက်လက်၍ ညောင်လင်းပင်ခရိုင်အတွင်းသို့လက်နက်ကြီးများပစ်ခတ်မှုကြောင့်ရှစ်နှစ်အရွယ်ကလေးတဦးအပါအဝင်ဒေသခံတဦးထိခိုက်နေအိမ်နှလုံးပျက်စီးခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ညောင်လင်းပင်ခရိုင်မူးမြို့နယ်လဲတုံမြို့နယ်နဲ့စောထီမြို့နယ်တို့တွင်အာလာဘင်းအချက်မှတ်စက်ကောင်စီတပ်မှရေးရွာအတွင်းသို့လက်နက်ကြီး24လုံးနဲ့ဒရုန်းဖြင့်လက်နက်ကြီးနှလုံးပစ်ခတ်မှုကြောင့်ရှစ်နှစ်အရွယ်ကျောင်းသားတဦးအပါအဝင်ဒေသခံတဦးကြီးစအထိမှန်တရားရရှိပြီးဒေသခံဤနေအိမ်နှလုံးပျက်စီးခဲ့ကြောင်း KNU ဘဟုမှသတင်းထုတ်ပြန်ပါတယ်။ KNU စောထီမြို့နယ်တွင်တော်ဝီရောင်ရီတက်ဆွဲထားသောအာနာသိန်းအကြမ်းဖက်စစ်ကောင်စီတပ်၏ခမာယာ20မှ2024ခုနှစ်ဒီဇင်ဘာလ2ရက်နေ့တွင်ဝေကုံကျေးရွာသို့လက်နက်ကြီး120မမ3လုံးဒီဇင်ဘာလ3ရက်နေ့တွင်ဝေကုံကျေးရွာတွင်ဒရုန်းဖြင့်လက်နက်ကြီး2လုံးနှင့်ဒီဇင်ဘာလ4ရက်နေ့တွင်ဘိန်းစလုတ်အခြေဆိုင်စစ်ကောင်စီ၏ခလာယာ264မှဝေကုံကျေးရွာသို့လက်နက်ကြီး120မမနှလုံးပစ်ခတ်ခဲ့တယ်လို့ဖော်ပြထားပါတယ်။ KNU လေတိုမြို့နယ်တွင်2024ခုနှစ်ဒီဇင်ဘာလ3ရက်နေ့၌အာနာသိန်းအချက်မှတ်စစ်ကောင်စီတပ်သည်လက်နက်ကြီး120မမကိုတလိုင်းခင်ကျေးရွာသို့တလုံးကျောက်စီရွာကျေးရွာသို့နှလုံးနတ်တန်ကွင်းမှစစ်ကောင်စီတပ်များသည်ဟောင်ဝီဇာလက်နက်ကြီး122မမကိုလက်ခံကျေးရွာသို့တလုံးဝေတော်ခိုအင်းနိုင်ကုန်းကျေးရွာနှင့်လိန်မင်ကျေးရွာကြားတွင်နှလုံးဒိုးနန်းကျေးရွာသို့တလုံးလိန်မင်ကျေးရွာသို့တလုံးလက်ခံကျေးရွာသို့၅လုံးဘိန်းစလုတ်အခြေစိုက်တပ်ခလာယာ264မှလက်ခံကျေးရွာသို့လက်နက်ကြီး120မမ3လုံးစုစုပေါင်း16လုံးပစ်ခတ်ခဲ့ပါသည်။ရင်းပစ်ခတ်မှုကြောင့်လက်ခံကျေးရွာမှဒေသခံပြည်သူဒေါ်အေးသိဤနေတလုံးပျက်စီးခဲ့ရပြီးလိန်ပင်ကျေးရွာမှဒေသခံပြည်သူညာတော်ကြီး50နှစ် Grade 3ကျောင်းသားစောဧခီလာ10နှစ်ကြီးစားထိမှန်တရားရပြီးညာတော်ကြီးဤနေတလုံးလည်းပျက်စီးခဲ့ရတယ်လို့သိရပါတယ်။ KNU မူးမြို့နယ်တွင်ဒီဇင်ဘာလ4ရက်နေ့၌အုံမြင့်စုကျေးရွာတွင်နေရာယူထားသောအာလာသိန်းအချမ်းဘတ်စစ်ကောင်စီတပ်သည်လက်နက်ကြီး81မမကိုရေလဲမမကျေးရွာသို့တလုံးရေလဲကျေးရွာနှင့်ထွနီကုံကျေးရွာကြားတွင်တလုံးနှင့်ရေလဲကရင်ကျေးရွာသို့တလုံးစုစုပေါင်း3လုံးပစ်ခတ်ခဲ့ကြောင်းထုတ်ပြန်ထားပါသည်ခင်ဗျာ။နောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့ကြောက်တော်မှာအချမ်းဘတ်စစ်ကောင်စီထောင်လာခဲ့တဲ့စစ်ကြံပိုင်တပ်နှင်းပြီးအမျိုးသားတဦးသေဆုံးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။ဒီဇင်ဘာလ6ရက်နေ့မနက်7:00နာရီခန့်တွင်ကြောက်တော်မြို့နယ်မှာအကြမ်းဖက်စစ်ကောင်စီတပ်ထောင်နာခဲ့တဲ့စစ်ကြံပိုင်တလုံးတနင်းမီယာကပောက်ကွဲမှုဖြစ်ပြီးအမျိုးသားတဦးသေဆုံးသွားတယ်လို့သိရပါတယ်။ကြောက်တော်မြို့နယ်ဗဘဲချောင်းရွာကကိုအောင်စိုးပိုင်24နှစ်နဲ့တငယ်ချင်းဖြစ်သူကိုဘိုသေးနိုင်တဲ့သူအကြမ်းဖက်စစ်ကောင်စီအမှတ်939တိုင်ရင်သားတို့ထင်းခွေသွားစဉ်မိုင်းနှိမ့်ခဲ့တယ်လို့သိရပါတယ်။မိုင်းပောက်ကွဲမှုကြောင့်ကိုအောင်စိုးပိုင်ဤညာဘက်ခြေတော်ပြတ်သွားပြီးစိတ်ကူးတမှုခံယူဖို့အရေးပေါ်ပို့ဆောင်ခြင်းလမ်းမသေးဆုံးသွားတယ်လို့သိရပါတယ်ခင်ဗျာ။ယခုတင်ပြပေးခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ Radio NUG သောတာရှင်များရှင်။အခုဆက်လက်ပြီး Radio NUG ရဲ့နောက်ဆုံးရပြည်တွင်းသတင်းများကိုပို့ပို့မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ9ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်ကျွန်မကတော့ပူပိုပါပထမဦးစွာပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကိုရီးယားနိုင်ငံအမျိုးသားလွှတ်တော်အမတ်များနဲ့ပါတီခေါင်းဆောင်များထံသို့ဂုဏ်ပြုသဝင်လာကိုပေးပို့တဲ့သတင်းတင်ဆက်ပေးပါမယ်ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကိုရီးယားနိုင်ငံအမျိုးသားလွှတ်တော်အမတ်များနဲ့ပါတီခေါင်းဆောင်များထံသို့ဂုဏ်ပြုသဝင်လွှာကိုပေးပို့ခဲ့ပါတယ်။ဒီဇင်ဘာလ4ရက်မှာကိုရီးယားလွှတ်တော်သို့ CRPH ဂုဏ်ပြုသဝင်လွှာပေးပို့ခဲ့ပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကိုရီးယားနိုင်ငံအမျိုးသားလွှတ်တော်အမတ်များနဲ့ပါတီခေါင်းဆောင်များထံသို့ဂုဏ်ပြုသဝင်လွှာကိုပေးပို့ခဲ့ပါတယ်။ဒီဇင်ဘာလ3ရက်နေ့ညကသမရယွန်ဆော်ယော၏စစ်အုပ်ချုပ်ရေးပြုလုပ်ရန်ရုတ်တရက်ကြေညာမှုကိုကိုရီးယားလွှတ်တော်ကနိုင်ငံငယ်အတွင်းပယ်ချနိုင်ခဲ့သဖြင့်ဒီမိုကရေစီအုပ်ချုပ်ရေးနှင့်နိုင်ငံရေးစနစ်ကိုခိုင်မာအောင်ထိန်းသိမ်းလိုက်နိုင်ခြင်းမှာသမိုင်းဝင်ဖြစ်ရဖြစ်ပါれလွှတ်တော်အမတ်များ၏လျင်မြန်မှုစီလုံးမှုကြောင့်ယခုကဲ့သို့အောင်မြင်မှုရရှိခဲ့ခြင်းသည်သင်ငန်းစာကောင်းတစ်ခုလည်းဖြစ်ခဲ့တယ်လို့ဖော်ပြပါれ CRPH ဥက္ကဋ္ဌဦးအောင်ကြည်ညိုလက်မှတ်ရေးထိုးသောဂုဏ်ပြုစာကိုကိုရီးယားနိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ရုံးမှတဆင့်ကိုရီးယားလွှတ်တော်သို့ပေးပို့ပြီးဖြစ်ကြောင်းသတင်းရရှိပါれရှင်အခုဆက်လက်ပြီးတော့မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာထိစပ်ညှိနှိုင်းရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီအစည်းအဝေးကျင်းပတဲ့သတင်းကိုတင်ဆက်ပေးပါမယ်။မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာထိစပ်ညှိနှိုင်းရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီအစည်းအဝေးတစ်ရက်ကိုဒီဇင်ဘာလ6ရက်မှာ Zoom platform မှာတဆင့်ကျင်းပခဲ့ကြပါတယ်။အစည်းအဝေးရဲ့ပထမအစီအစဉ်အဖြစ်မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံနဲ့ပတ်သက်ပြီး ပြည်သူများကဓာကာလလုပ်ငန်းကော်မတီတို့ပေးပို့ထားသည့်အတန်ပြူချက်များကိုဆွေးနွေးခဲ့ကြပါတယ်။အစီအစဉ်နှစ်အနေနဲ့ဓာကာလလုပ်ငန်းကော်မတီရဲ့ဒုတိယလဆယ်အစီရင်ခံစာအကြံကိုဆွေးနွေးခဲ့ကြပြီးအတည်ပြုခဲ့ကြပါတယ်။အဲဒီနောက်အစီအစဉ်၃အနေဖြင့်ပနာမမူကြမ်းပြင်ဆင်ရေးအလုပ်အဖွဲ့ကပြင်ဆင်လာတဲ့မန္တလေးဒေသဓာကာလနိုင်ငံရေးစီမံမှုကျန်းအခန်း၃ဖြစ်တဲ့အခြေခံမူများအခန်းကိုဆွေးနွေးခဲ့ကြပါတယ်။အစည်းအဝေးကိုကော်မတီအစုအဖွဲ့၆ဖွဲ့မှကော်မတီဝင်များပါဝင်တက်ရောက်ကြပြီးတက်ရောက်ခွင့်ရရှိသူရဲ့80ရာခိုင်နှုန်းတက်ရောက်ခဲ့ကြပါတယ်ရှင်။အခုဆက်လက်ပြီးတော့ဖဲခုံမျိုးတို့ပြန်လာနေရန်စစ်ကောင်စီ lobby facebook page တွင်ပြည်သူများအားထင်းချောင်းနေရခေါ်နေတဲ့တဲ့င်းကိုတင်ဆက်ပေးပါဦးမယ်။လက်နက်ကြီးအောက်မှာမွားကြီးပိပြားနေတဲ့ဖဲခုံမျိုးတွင်ရှိနေအိမ်များတို့ပြန်လာနေကြရန်စစ်ကောင်စီ lobby channel များမှတဆင်ကြေညာ၍ထင်းချောင်းမှုအမျိုးမျိုးကိုပေးကမျိုးရင်းတို့ပြန်လာနေကြရန်ခေါ်ယူနေကြောင်းဖဲခုံပလဖမှတဲ့င်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ5ရက်နေ့တွင်နေအိမ်တို့ပစ္စည်းပြန်လာယူသူဘိုးချေခေါ်ပူချေတေးရွာခံရွာသားအမျိုးသားတဦးသူ့အိမ်ရှိလေကားအနီးမြေမြုပ်မိုင်းနေမီပွဲချင်းပြီးတိတ်ဆုံသွားတယ်လို့ဖော်ပြထားပါတယ်။ပြန်လာနေပါလို့သူတို့ကခေါ်လိုက်ချင်းချောက်လိုက်လုံနေပေမဲ့သူများလိုင်းပေါ်မှာတင်ထားတာတွေကဖဲခုံကအိမ်တွေဒီလောက်မွားကြည်နေတာဘယ်လိုလုပ်ပြန်လာနေရဲမှလဲဗျာ။အပြက်စီးတွေကြားထဲမှာအိမ်တွေကိုမြေရောင်ရင်းနေတော့ဖဲခုံမျိုးကတော်တော်ဝမ်းနေဖို့ကောင်းနေပြီ။စကားစစစ်တက်နဲ့အတူတူပြန်နေရမှဆိုတော့ဝမ်းနေရမှတက်ပိုတောက်ဖို့ကောင်းနေပြီဟုပြည်သူတို့မှဖဲခုံအခြေအနေကိုသုံးသပ်ပြထားပါတယ်။ဝရမ်းပြေးစကားစတက်သည့်နိုဝင်ဘာလ၌ဖဲခုံမျိုးတွင်ရှိကြည်ရွာများအားတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလက်နက်ကြီးလေရင်ဖြင့်တိမ်ဖန်များစွာပစ်ခတ်တိုက်ခိုက်ခဲ့ပြီးပြည်သူကလေးငယ်နှင့်အမျိုးသမီးအပါအဝင်အများပြားသေဆုံးခဲ့ရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ဒီဇင်ဘာလ1ရက်နေ့မှ6ရက်နေ့အထိနိုင်ငံတော်ဝန်၌ဂျန်ဖက်စစ်အုပ်စုကြောင့်အမျိုးသမီး9ဦးနှင့်အမျိုးသား9ဦးစုစုပေါင်း12ဦးသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်ရှင်။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2024ခုနှစ်ဒီဇင်ဘာလ1ရက်နေ့မှ6ရက်နေ့အထိနိုင်ငံတော်ဝန်၌အကြံပေးစုပ်စုကြောင့်အမျိုးသမီး9ဦးနှင့်အမျိုးသား9ဦးစုစုပေါင်း12ဦးသေဆုံးခဲ့တာကိုအမည်နှင့်တကွအတည်ပြုနိုင်ခဲ့ပြီးအသက်18နှစ်အောက်ကလေးငယ်3ဦးပါဝင်တယ်လို့ဆိုပါရယ်။အဆိုပါ12ဦးနဲ့မန္တလေးတိုင်းမှာ9ဦးဖြင့်သေဆုံးမှုအများဆုံးဒေသဖြစ်ပြီးစကိုင်းတိုင်းမှာ3ဦးဖြင့်တေဆုံးမှုဒုတိယအများဆုံးဒေတာဖြစ်ပါတယ်။၎င်း12ဦးတွင်တေဆုံးရသည့်အကြောင်းရင်းအနေဖြင့်12ဦးမှာစစ်အုပ်စု၏လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အများဆုံးတေဆုံးခဲ့ကြရပြီးကြံ2ဦးမှာလက်နက်ကြီးဖြင့်ပစ်ခတ်မှုကြောင့်တေဆုံးခဲ့ရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်နဲ့ကာရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
Radio UNG မှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီးမြန်မာနေဦးခရိုနီကယ်ဒီဇင်ဘာ5မြင်တွင်ကချင်ပြည်နယ်ဗမော်နယ်မန်စီတို့မှတိုက်ပွဲပြင်းထန်စစ်ကောင်စီပြန်လည်သိမ်းယူဖို့ကြိုးစားလာတဲ့မန္တလေးမြို့မြောက်ဘက်ဒေသဆိုတဲ့ဆောင်းပါးကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
မြန်မာနေဦးခရိုနီကယ်ဒီဇင်ဘာ5မြင်တွင်ကချင်ပြည်နယ်ဗမော်နယ်မန်စီတို့မှတိုက်ပွဲပြင်းထန်စစ်ကောင်စီပြန်လည်သိမ်းယူဖို့ကြိုးစားလာတဲ့မန္တလေးမြို့မြောက်ဘက်ဒေသအောက်ကုလဝင်းကျင်ကစတင်ပြောင်းလဲလာတဲ့တရုတ်နိုင်ငံရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒရဲ့အကျိုးသက်ရောက်မှုကြောင့်ရှမ်းမြောက်ဒေသတွေကတိုက်ပွဲတွေအရှိန်ရော့ကျလာနေချိန်ကချင်ပြည်နယ်မြောက်ပိုင်းအရှေ့ပိုင်းတွေမှာတော့ KIA လက်နက်ကိုင်အဖွဲ့ကအရှိန်ရော့ကျသွားခြင်းမရှိဘဲတနေရာပြီးတနေရာထိုးစစ်ဆင်တာနယ်မြေသိမ်းယူတာတွေလှုပ်ဆောင်နေတာတွေ့ရပါတယ်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကကချင်ပြည်နယ်အရှိမြောက်ပိုင်းအထူးဒေသတစ်နယ်မြေတွေကပန်ဝါကမ်ပိုင်တီတို့ကိုသိမ်းယူခဲ့ပြီးဗမာပြည်ကွန်မြူနစ်ပါတီပြိုကွဲပြီးနောက် NDAK အဖြစ်ဖွဲ့စည်းခဲ့ကထိန်းချုပ်ထားခဲ့တဲ့နယ်မြေဒေသအားလုံးကို KIA ကသိမ်းယူခဲ့တာဖြစ်ပါတယ်။အဆိုပါကချင်အထူးဒေသတစ်နယ်မြေတွေဟာကမ္ဘာဈေးကွက်မှာဝယ်လိုအားကောင်းပြီးဈေးကောင်းရတဲ့မြေရှားတပ်ထုတွေထွက်ရှိတဲ့နေရာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ပိုင်းတွေမှာတရုတ်နိုင်ငံစီကိုဒေါ်လာဘီလီယံချီတန်ဖိုးရှိတဲ့ပမာဏအထိတင်ပို့နေခဲ့တာဖြစ်ပါတယ်။အဆိုပါဒေတာတွေကိုပြီးခဲ့တဲ့လတွေအတွင်းသိမ်းပိုက်ထိန်းချုပ်နိုင်ခဲ့တဲ့ KIA လက်နက်ကိုင်တပ်ဖွဲ့အနေနဲ့အခုအခါကချင်ပြည်နယ်အရှိတောင်ဘက်တရုတ်နိုင်ငံနဲ့နယ်စပ်မြို့နယ်ဒေတာဖြစ်တဲ့မန်စီဗမော်တို့ကိုသိမ်းယူဖို့လို့ယူဆရတဲ့ထိုးစစ်စတင်နေပြီဖြစ်ပါတယ်။တရုတ်နိုင်ငံက၎င်းနဲ့နယ်နိမိတ်ထိစပ်နေတဲ့မြန်မာနိုင်ငံဘက်မှအခြေစိုက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုက်ပွဲဖော်ဆောင်တာတွေရပ်ဖို့နဲ့အပြည့်ရက်ပြီးဆွေးနွေးအပြေရှာဖို့ပြောဆိုပြီးအဆိုပါအချက်တွေကိုလိုက်နာဖို့နေဆက်ကုံသွေးစခန်းတွေကိုပိတ်ပင်တဲ့နီလန်အုံပြုကဖိအားပေးနေတာဖြစ်ပါတယ်။ အဆိုပါဖိအားပေးမှုရဲ့အကျိုးဆက်အနေနဲ့ TNLA နဲ့ MNDAA လက်နက်ကိုင်နှစ်ဖွဲ့ကတော့စစ်ကောင်စီနဲ့ဆွေးနွေးဖို့အသင့်ရှိကြောင်းထုတ်ပြန်ခဲ့ကြတာတွေ့ရပါတယ်ဒါပေမဲ့တရုတ်နိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့ဒေသမှာအခြေစိုက်တဲ့နောက်လက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ KIA ကတော့ထိုးစစ်တွေနယ်မြေသိမ်းမြို့သိမ်းတိုက်ပွဲတွေကိုဆက်လက်လှုပ်ဆောင်နေတာတွေ့ရပြီးအခုလိုဗမော်မန်စီဘက်မှာမြို့သိမ်းတိုက်ပွဲတွေဆက်လက်ဖော်ဆောင်လာတာဖြစ်ပါတယ် KIA အနေနဲ့တရုတ်နိုင်ငံရဲ့ပိတ်ဆို့မှုကိုကြော်ဖြတ်နိုင်ဖို့နီလန်းနဲ့ကြိုတင်ပြင်ဆင်ထားတာမျိုးရှိကောင်းရှိနိုင်ပြီးအခုလိုစစ်ကောင်စီတပ်တွေအင်အားချိနဲ့နေချိန်အခွင့်အလမ်းကိုလက်လွတ်မခံဘဲနယ်မြေသိမ်းတိုက်ပွဲတွေဆက်လက်ဆင်နွှဲနေတဲ့အနေအထားဖြစ်ကောင်းဖြစ်နိုင်ပါတယ်KIA အဖွဲ့အနေနဲ့ကချင်ပြည်နယ်ရဲ့အချက်ချာကြတဲ့နေဆက်ကုံသွေးစခန်းတွေကိုသိမ်းယူနိုင်ခဲ့ပြီးဆက်လက်ထိန်းချုပ်ထားဖို့ကြိုးစားနေပြီးသိမ်းယူရရှိခဲ့တဲ့နယ်မြေတွေကတံပိုးကြီးတဲ့ကြောက်စိမ်း၊ညရှားလိုတယံဇာတထွက်ရှိတဲ့ဒေသတွေဖြစ်တာကြောင့်ဒီနယ်မြေတွေကိုထိန်းချုပ်ထားနိုင်ရေးက KIA အတွက်အရေးကြီးတဲ့တာဝန်တစ်ရပ်လည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။စစ်ပွဲကိုဆင်နွှဲနေတဲ့ KIA အနေနဲ့ကချင်ပြည်နယ်ကချင်လူထုရဲ့စစ်အာဏာရှင်စနစ်အောက်ကလွတ်မြောက်ရေးအတွက်တိုက်ခိုက်တာနဲ့တပြိုင်နက်တည်းမှာပဲစစ်ပွဲတွေရဲ့ကုန်ကျစရိတ်စစ်ပွဲအလွန်ကာလပြန်လည်ထူထောင်ရမယ့်အချိန်မှာလိုအပ်တဲ့ဗန္ဒာငွေအရင်းမြစ်တွေလက်ဝယ်ရှိဖို့လည်းလိုအပ်တာဖြစ်ပါလိမ့်မယ်စစ်ပွဲတွေကိုငွေကြေးနဲ့တံပိုးဖြတ်စဉ်းစားချင်းကပ်တာမျိုးမဟုတ်တော့လဲနိုင်ငံရေးနယ်ပယ်မှာပြောဆိုမှုအရဆိုစစ်ပွဲတွေကအကျိုးစီးပွားတွေနဲ့ဆက်ဆက်နေလေရှိတယ်ဆိုတဲ့အချက်ကိုလည်းလစ်လျူရှုလို့မရပါဘူးအခုလိုအခင်းချင်းအခြေအနေအောက်မှာတရုတ်ကဖိအားပေးတဲ့အနေနဲ့နေဆက်ဂိတ်တွေပိတ်တာကုန်စည်တွေမဝင်ရောက်အောင်ပိတ်ပင်တာတွေကိုလည်း KIO KIA ကဒီဘက်ကနေဆက်ဂိတ်ကိုပြန်ပိတ်ပြီးတုံ့ပြန်ခဲ့ပါတယ်နေဆက်ကုံသွေးရေးနဲ့ပတ်သက်ပြီးမြေရှားတပ်ထုတွေတူးပြီးရောင်းနေတာကို KIO KIA ကပြန်ပြီးကန့်သတ်လိုက်တယ်ဆိုပေမဲ့မြေရှားကိုတရုတ်နိုင်ငံစီရောင်းချတဲ့အခါဈေးကတကယ်တမ်းပြင်ပပေါက်ဈေးထက်အများကြီးဈေးလျှော့ပေးပြီးဝယ်ယူနေခဲ့တာကြောင့်နေဆက်ကုံသွေးရေးလို့ဆိုရမှာမြန်မာပြည်ဘက်အတွက်အကျိုးမြတ်ဆိုတာထက်တရုတ်ပြည်ကကုံသွေးဘက်တွေကအကျိုးမြတ်ပိုများပြီးသားဖြစ်တယ်လို့လည်းအကဲခတ်တချို့ကသုံးသပ်ကြပါတယ်ခုလိုစစ်ပွဲတွေကြားမှာညှတတဲ့ဈေးနှုန်းရတင်ရထိုက်တဲ့ဈေးနှုန်းမျိုးမရရှိကြတဲ့အနေအထားလဲရင်ဆိုင်နေကြရတာမျိုးဖြစ်ပါတယ်မြန်မာနိုင်ငံအတွင်းတယံဇာတခွဲဝေအသုံးပြုကြရမှာတာတူညီမြခွဲဝေမှုမရှိခဲ့တဲ့အချက်ကလည်းပြည်တွင်းစစ်ဖြစ်ပွားရခြင်းရဲ့အဓိကကြတဲ့အချက်တစ်ချက်ဖြစ်ပြီးတယံဇာတနဲ့စစ်ပွဲတွေကအကျိုးအကြောင်းဆက်နွယ်နေကြတဲ့အရာလို့ဆိုကောင်းဆိုနိုင်ပါတယ်ကချင်ပြည်နယ်မှာစစ်ကောင်စီတပ်တွေနယ်မြေစစ်စခန်းနဲ့မြို့တွေလက်လွတ်ဆုံးရှုံးနေရချိန်မှာကချင်ပြည်နယ်တောင်ဘက်မန္တလေးမြို့မြောက်ဘက်မှာတော့ TNLA နဲ့မဟာမိတ်ဖြစ်တဲ့ MDY PDF တွေတင်းယူထားတဲ့ရွာနယ်မြေအချို့ကိုစစ်ကောင်စီဘက်ကပြန်လည်တင်းယူဖို့အပြင်းအထန်ကြိုးစားနေတာတွေ့ရပါတယ်။မရေယာမြို့နယ်ထဲမှာတပိတ်ချင်းမြို့နယ်ထဲမှာစစ်ကောင်စီကထိုးစစ်ဆင်နေပြီးမကြာခင်သတင်းပတ်တွေကမန္တလေးမြို့နဲ့နီးကပ်တဲ့နေရာတွေအထိဝင်ရောက်လာနေတဲ့ MDY PDF တွေတင်းယူထားတဲ့နေရာတွေကိုပြန်လည်ရယူနိုင်ဖို့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့သတင်းတွေမှာဖော်ပြထားကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုရဲ့တောင်ဘက်ကျတဲ့တောင်ခမ်းဘက်မှာလအနှဲငယ်ကြာပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားပြီးနောက်အခုအခါစစ်ကောင်စီဘက်ကအနှဲငယ်ပြန်လည်အင်အားဖြည့်လာနိုင်တဲ့အနေအထားရောက်ရှိလာပြီးမန္တလေးမြို့မြောက်ဘက်မရယာနယ်တပိတ်ချင်းနယ်ဘက်ကိုပြန်လည်ထိုးစစ်ဆင်တိုက်ခိုက်လာနေတာလည်းဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအန်ယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့စကိုင်းချက်သား CDF A Show နဲ့တင့်နော်PIO PIA တို့တည်ဆိုထားတဲ့နေလဲမွေကျွလဲမွေဆိုတဲ့တော်လိုင်းဤတဲ့ချင်းဖြစ်ပါတယ်ရှင
်နေချင်းချင်းနူချင်းပါချင်းနူWhat do you mean?
င်းရဲ့စိတ်ရဲ့စက္ကန့်တိုင်းကချိုးရည်ရင်းနဲ့တော့ကားရင်းအင်းရှိပြရစဉ်လေးအောင်ကိုတို့ကိုဝင်စေအရင်လိုဆိုးပေးခွင့်လဲနဲ့ရရင်အောင်မှချွန်ချင်ရင်းနဲ့ဘယ်တော့မှမပြတ်လာမမျောလင့်ချက်ကိုတို့ရင်းနဲ့မထွက်တော့လာနဲ့ပြေတော့မပြတ်မလာသေးအိမ်မထွေရတန်းရပေးတဲ့ကြားရီကိုမှပြန်ရှောင်ပြေးသွားရင်တန်လျာကွေးပေါ်ရင်ပြတ်လိုက်တဲ့ရန်ဟာရီမေယာမင်းသိကြောင့်ပြုတ်တဲ့မျက်ရည်တော်ချမ်းမတော်တွင်တမင်ဝိုင်းနဲ့မေးချိုက်တဲ့ဟေးကွက်တရားမေးကိုစားဖို့ထွက်သွားပြီးဒေကကောင်းနေဆိုသည်ဒီကိုချတော့အိမ်သားနဲ့လွှဲလို့သွားတော့ဒီမိုက်ကြီးရဲ့ချင်းတော်ဝါတော့ပြည်သူတွေထွက်ဖို့ဝါးကိုနှစ်ကိုထားဖို့မာရုံမင်းကိုမရတော့မေဟာမင်းကြောင့်အိမ်မဆိုးရင်မင်းရဲ့ပြန်မသိရဲ့ဂစ်တာဟာမင်းရဲ့ခန်းချင်းလေးထဲမှာတန်သိစေကဘာလေးပေါ်မှာနေတာဘယ်တော့မှမှန်သိတဲ့မိသားစုတောင်းနေယူနိုင်နေလို့ဖြစ်နေWhat jelly နေရတွေ့မခုံမဲ့ပင်မဲ့အိမ်ကိုကလေးမပြတ်စီသေးပါဘူးလို့ငါယုံရင်နေစေကောင်းငယ်ကရွာတဲ့မိုးကဘာမှသွေးနဲ့သေမပွင့်ခဲ့ခုနောင်ကျူကနှွေပန်းကြီးနဲ့ဦးချစ်လက်နေစေမှန်းမွေပေါင်းများစွာချွေနှွမ်းလွှဲတဲ့ကဘာရေနဲ့ကင်းမဲ့တော်ပြီလောက်တော်ကြောင်လေးလက်ခမောင်းကပ်ကုန်ပြီးစေနဲ့ချင်းနဲ့အိမ်မက်တင်မဖို့ကောင်းလွမ်းပြီးရက်အိုးတွေချောင်းပဲစိတ်ချမ်းသာခြင်းနဲ့ပျော်ရွှင်မှုကဘာကိုနေတော့ညတာမှုရှိတဲ့ကဘာမှလူဖြစ်ရရှပ်ဖို့တည်ကောင်းတဲ့လက်သေးတွေဖြန့်ကောင်းနေဖို့ဆိုင်ငါတို့တပ်ဖို့တောင်းနေလေယူနေအော်ဟာအတူပါတီကိုကျူးခဲ့တဲ့ဘွားရရလူလည်းမတရားကျူးခဲ့ရဟောပြည်သူကစိုက်ယူခဲ့တဲ့စူးရရပြည်သူကိုစူးခဲ့တာရှင်သန်လေးလည်းမထူးတဲ့ဘွားမှုတည်ဖို့လည်းမှုခဲ့ပါလေမွေရွေလည်းမွေ
Radio UNG မှာဆက်လက်တင်ပြနေပါတယ်ရှင်။ဆက်လက်ပြီး Radio UNG ရဲ့တိုင်းသားဘာသာစကားစီစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio UNG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
노바베나아반나니크트야이보이게모둥어킹카암흠크큰소마둥니흥야가탁둥에니야송아이드카예니악스가민담루아세사보노미아니시야카눙붕아니크락로탕베니가이마카예니앙히나가코리아프레시덴노앙수생아세사움나크암카티아탕비나이바이베기니악툼나가เซซาปูนอมอายาตุกะพุคักทุมอุมงโนมีพรามฮากิบทิลุทุกิบยากโกอเนียมันอูเตียทังเอนิยางายตุคายเอนิเมนตัมนุอุมาเซซาปูนออีเมมียงยาซีอิงลุเกียกากินิเมนตัมลุอามุตุงนา anitun ia thang anik prana kham kha aksung khunsumung tun ilu khayong no aya kana apra vigthui loki tilu aniprana ka kini asuna apra umung klasta pung pong phamha loki pung ya aksem pung bi anglunga thra phru lhei asum e ni tilu pretkiani khanu aya tuklo de konilu ime bi meyung sit sit hulu anya si hua kaki anitya kaki ime ikon iha sim proki tia amni mat kolopi mlu abungung mlu khun abungung aphrak thai lokhai tilu pretkiani min tam lu sun tara u shante makuyung ka khayong no aktunga yakap dalu khalaya phanghi konung khugi byak phuya chokthu amhyang no pi senhet demung yakap lasikya ka kini south korea president tamara yonsuk yo no thingkha akthum semnu muda khongpe umung angsung tona sesa umna khu amkha ka kini korea sesa no aya obaya khu amkha na ka thangsun muda TV yung anil huloa kakini President Johnson no ani ngsam ipuki party aweso. Khongpe simbro saki tilu msumti ilu ahiba apua kakini. Lotto umung anghi nak nunya siki People Power Party Khongmang Handong Hunata President Tamara a aweso bilo kheki anglu yuk khangwa nung atunga mkhomkat nak biwai tilu petkiya kakini mbape awan lumung sesapo no aya tukka a phua khakthum umung phumi phram haki thiki tilu assistant association for political prisoners eepp no tukha aphum hobung thangak prau hwa kakini tuakum khuisakha aksum hobung kano khamkha thumkim hobeya thiki anitu Krangpuma kakini, tikkia nhumie umhinung, praya kusun, kayong no aya kaapu, ti ulu, lukungya sakayong tumkibyak pu, tikkia kakini, ahina nunhi hinung, tikki dumsisikya kakini, kona, tikki pramhakip umhinung, umhalikket gubehapkia, nasen tumkip buki anitya kaki, Mkhuisakhaya khamkha aninglak khakthum umung sesapu no nhumi phukibyakko aniyaman tilu EEPP no petkini EEPP ya thingkha akphum thup salangung khang thongat ya halikhu tilu tonghi thongat konung phanghi ya mat aniyaman tilu salangung hwa kakini sungai ki nupa bena ningya yena ni
Akum dulu bakoa dekung anik ua maya pok lui tiki bungyan ya song tau ilu kang aklum tiku lemboy kini kom dekung anik u maya bungyan esun am yukuma aniprana kaki aklum akli apelep apulum angtun aksak anghum tiareki ahine hin kukau ise ulu adupsa ninheong bi pok lui tiki eni Asuna phu hina kui seki songtok e angkhawaya atuilam humatwai thukini mdekung ani uwa manya pokdui thiki bungya ne hin athanung mpuk awena athi thaya puk awena huna vekya kaki asuna thun naniwa phang yam singna ke naniya bumsi wai pokdui thiki esun ku naniya he khoi bing bing wai asune sun akduma Pokulu, Yalemso, Tikuk Sakokini, Gokup e Yanko, Bungyan, Mine, Naniam Hung, Kakseong B, Naniam Teiwai, Napua, Gok Aku e Seta, Atonungta, Msingnake, Yam Singlu, Song Iki, Kangung, Naniak Brawai.
Diganigaro, Dimianebe, Radio and Nuji, Sisunugu, Kita Janala Pamishi, Nimasanoje, Maneshinai Gwene. ညာရှိနိုင်ခွဲအချိန်မီမှာပြန်လည်ဆုံးဖြတ်ကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညာပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 13.9 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင် မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်